တော်ရရှိမြတ်ခင်ဗျာငါရဲ့လက်ကနေကဲနိုင်တဲ့ဘုရားဆိုလို့ဘယ်ဘုရားရှိသေးတယ်လဲလို့မမာနာတွေထောင်လွှားတက်ကြွခဲ့တဲ့အုပ်ချုပ်သူရှင်ပြန်တပါရှိခဲ့ဘူးပါလေဒီလူပုံလောကလူအတိုင်းဝိုင်းလူအဆောင်အုံထဲမှာအကြီးမားဆုံးသောအဖြစ်ကိုကျူးလွန်လိုက်မိပြီဖြစ်ပါတယ်မမာနာကြောင့်အသည့်စိတ်ကိုအမိုက်မောင်းတွေဖုံးလွှမ်းသွားခဲ့ပြီဖြစ်တာကြောင့်ဘုရားရှင်ကိုပင်ပြိုင်ဆိုင်တိုက်လံစော်ကားခဲ့တဲ့အထိပါပဲဒါပေမဲ့အရှင်မင်းကြီးရဲ့လက်ကနေကယ်လွတ်နိုင်တဲ့ဘုရားရှင်ရှိတော်မူတယ်လို့ဘုရားရှင်အပေါ်ကြီးမားလာတဲ့ယုံကြည်ခြင်းနဲ့ရဲရဲကြီးလျှောက်ထားခဲ့သူတွေရှိခဲ့ကြတဲ့အကြောင်းခရိယန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းကဒန်ယေလအနာဂတ်ကျမ်းအခန်းကြီး3အခန်းငယ်73ကနေအခန်းငယ်30အထိကိုဒီကနေ့တင်ပြရတော့ဓမ္မကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်တကယ်လို့ဘုရားကမကယ်ရင်တောင်မှအရှင်မင်းကြီးတည်ထားတဲ့ယုတ်တုကိုမပြတ်ဝမကိုးကွယ်ဘူးရဲ့လို့လျှောက်ထားသူများရဲ့ကျမဘလူများရှိခဲ့ပါလေ။ဒန်ယေလအနာဂတ်ကျမ်းအခန်းကြီး3အခန်းငယ်73ကနေအခန်းငယ်30အထိကိုဒေါက်တာထွန်းမြတ်ဤကအခုလိုသုံးသပ်ရှင်းလင်းတင်ပြထားပါဗျ။ကျွန
်တော်တို့ဒီကနေ့အတူတူဆက်လက်လေ့လာသွားရမှာကတော့ဒန်ယေလအနာဂတ်ကျမ်းအခန်းကြီး3ရဲ့အငယ်73မှစတင်လေ့လာရမှာဖြစ်ပါတယ်။ကျွန်တော်တို့သိပြီးသားဖြစ်တဲ့အတိုင်းပဲဘာဘူးလုံဧကရဘယင်ကြီးနေပုခတ်နေစာတယောက်ကတော့ဟိုးကဘာဦးနောဧခိလူအဖွဲ့အစည်းမှာဘာဘူးလုံဆိုပြီးတော့အမည်နာမကြီးတစ်လုံးနဲ့ခေါ်သမုတ်ချင်းခံခဲ့ရတဲ့လူအဖွဲ့အစည်းကြီးအတိုင်းပဲတကယ့်ကိုလူသားတို့ရဲ့မာနနဲ့အဖဖျားသခင်ကိုစိန်ခေါ်တဲ့ပုံစံမျိုးတွေချိုးခဲ့ပြန်ပြီအစပထမတုန်းကတော့သူ့အိမ်မက်အနေအတိတ်ပဲကိုဒန်ယေလကဖော်ပြရလဲပြလိုက်ရောဖျားသခင်ဖျားသခင်ဖျားသခင်နဲ့မိုးမွန်အောင်ချီးမွမ်းကန်းတွေဖွင့်တော့ကောင်းပြီကောင်းရဲ့နဲ့ကျွန်တော်ကမူမှန်သွားမလားလို့အောက်မေ့မိပါလေတကယ်ဒီအခန်းကြီး၃လေရောက်ကိုဘာဘူးလုံးကြီးလက်ဒုရလွင်ပြင်းဆိုတဲ့လွင်ပြင်းကျဲကြီးမှာသွားပြီးတော့ပေ90လောက်မြင့်ပြီး6ပေလောက်အနံရှိတဲ့ရွှေရုပ်ထုကြီးကိုသွန်လောင်းစေတယ်တဲ့ပြီးတော့အခန်းအနာကြီးတစ်ခုကျင်းပပြီးတော့လက်အောက်ခံနိုင်ငံကအရာရှိကြီးတွေအပအဝင်သူ့ရဲ့နန်းတော်အဝန်အဝိုင်းကမူကြီးမတ်ရာတွေအကုန်လုံးကိုအဲ့ဒီအခန်းအနာကိုဖိတ်ရုပ်ထုကြီးရှိမှတန်းစီစေဆိုပြီးတော့တန်းစီခိုင်းတယ်ပြီးတဲ့နောက်အဲ့ဒီခေတ်ဘာဘူးလုံးတီဝိုင်းကြီးကတူပြိုင်အချက်ပေးလိုက်တဲ့တပြိုင်နဲ့ဥချပြတ်ညွှတ်ရမယ်ဆိုပြီးတော့အမိန်ပေးထားခဲ့ပြီအဲ့ဒီအမိန့်ကိုချိုးဖောက်တဲ့လူတွေကိုလည်းမိဘုံတွေထဲ့ပြီးဖတ်ရမယ်ဆိုပါလားအဲ့ဒီအချိန်မှာဘာဘူးလုံထောက်လှမ်းရေးတွေဟာကွယ်ရကနေစောင့်ကြည့်ပြီးတော့ဒန်ယေလရဲ့မိတ်ဆွေဣသရေလအတွင်းဝန်၃ယောက်ဥမချတာလည်းတွေ့ရောအခမ်းအနားကြီးတောင်ပြီးအောင်မစောင့်နိုင်တော့ပဲဘယင်ကြီးစီကိုပြေးပြီးတော့တိုင်ရတယ်သူတို့ရဲ့တိုင်ပုံတောပုံတွေကိုကြည့်ရတာဟာလေဒန်ယေလနဲ့ဂျူးဣသရေလတွေအပေါ်မှာအတော်ကြီးကိုမကြေမနက်ဖြစ်နေတဲ့ပုံအမုန်းပွားနေတဲ့ပုံပိတ်သေးစေခြင်းနေတဲ့ပုံကြောက်ချတဲ့ပုံတွေပေါ်နေတယ်ဆိုတာကိုတွေ့ရတယ်ဆိုတာကိုကျွန်တော်ဖော်ပြခဲ့ပြီးပါပြီမိတ်ဆွေအပေါင်းတို့တကယ်တကယ်တော့ဘာဘူးလုံဘယင်ကိုမခန့်ညားလို့မဟုတ်ဘူးသူတို့ကိုးကွယ်တဲ့ဖျားသခင်ကိုခန့်ညားလို့ကြောက်လို့သားရင်ဒီဣသရေလတွေဟာဘယင်ခိုင်းတဲ့အတိုင်းမလုပ်နိုင်တာပဲအဖဖျားသခင်ကိုကိုးကွယ်ပြီးဆိုရင်အဖဖျားသခင်ရဲ့ပြည့်ညတ်တော်တို့ကိုအဲ့ဒီအချိန်ကာလမှာနာခံဖို့ဟာအဓိကလူလူချင်းဖြစ်တဲ့ဘယင်တပါးတဲ့အသက်ရှင်တော်မူသောအဖဖျားသခင်ကိုသာဝတ်ပြုကူးကွယ်ရမှာဖြစ်တယ်ဆိုတဲ့သဘောတရားကိုသူတို့ခံယူထားတာဟာတကယ့်ယုံကြည်ခြင်းတရားရဲ့အေယာမသူရဲကောင်းတတ္တိတွင်နဲ့သာဖြစ်ပါတယ်။ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ခမည်းဟာရွှေဥကောင်းပိုင်းနဲ့တူတယ်အကျွင့်မဲ့အာနာကိုအစိုးရတယ်။တတ္တဝါအပေါင်းတို့ရဲ့ကိုးကွယ်ခိုးလှုံရာဖြစ်တယ်ဆိုပြီးတော့ဒန်ယေလကသူ့ရဲ့အိမ်မက်အနာဂတ်ကြီးကိုလည်းပြောလိုက်ကောဒီဘယင်ကြီးဟာအခြားသောအရေးကြီးလာတဲ့ဝိညာဉ်အဖြေတွေကိုတော့မထုတ်မယူဘဝင်ကင်ဖို့တွေမာနကြီးဖို့တွေဖြစ်ကုန်တဲ့လက္ခဏာပဲဆိုတာကိုလေကျွန်တော်ဟာပြီးခဲ့တဲ့သင်ခန်းစာမှာရှင်းပြခဲ့ပါသေးတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့သူ့မတိုင်ခင်နှစ်ပေါင်းထောင်ပေါင်းများစွာကတည်းကကဘာဦးကဘာပုလုံလူအဖွဲ့အစည်းနဲ့အခုလူအဖွဲ့အစည်းဟာသိတ်တူတယ်ဆိုတာကိုကျွန်တော်ဒီနေရာမှာထပ်ပြီးတော့သတိပေးခြင်းပါတယ်မိတ်ဆွေတို့အလေးအနက်ပြုထားစီခြင်းပါတယ်မိတ်ဆွေတို့သာအသေးစိတ်ရှင်းကြည့်မယ်ဆိုရင်လေအဲ့ဒီရွှေရုပ်ထုကြီးကိုဘာပုလုံရဲ့ဒုရဆိုတဲ့လွင်ပြင်မှာတီထောင်ခြင်းဆိုတာကိုကအတိတ်ဘာပုလုံနဲ့တူနေပြန်တယ်ဆိုတာကိုသတိရအောင်မိစေမှာပါဟုတ်ပါတယ်အဲ့ဒီကပ္ပဦးချန်းအခန်းကြီး7မှာတုန်းကဖျားသခင်ကိုအာဆန့်တဲ့သဘောပြိုင်ဆိုင်တဲ့သဘောနေနဲ့လနဲ့နတ်တို့ကိုကိုးကွယ်ဖို့စပြီးတော့ကြံ့စီခဲ့တဲ့သဘောလောကအာဏာကိုထူထောင်လို့တဲ့သဘောတွေကိုသူတို့ဘယ်အရမှလုခဲ့ကြသလဲအခုဒုရလွင်ပြင်လိုပဲရှိနာပြီဆိုတဲ့အရက်ကညီညီရလွင်ပြင်မှာအဲ့ဒီအတိတ်ဘာဘူးလုံတွေဟာလုခဲ့ကြတာပဲဆိုတာကိုပြန်ပြီးတော့အမှတ်ရစရာတွေတွေ့ရပါတယ်။အဲ့ဒီကပ္ပဦးချန်းအခန်းကြီး7အငယ်1မှ4အတွင်မှာပြန်ပြီးတော့ကြည့်စီခြင်းပါတယ်။မြေကြီးသားအပေါင်းတို့သည်ဘာသာ တမျိုးသည်စကားတမျိုးသည်ရှိကြသည်ဖြစ်၍အရှိမျက်နှာမှခရီးသွားသည်ဖြင့်ရှိနာပြီ၌မြင်းကြီးရအရက်ကိုတွေ့၍နေရာချကြ၏သူတို့ကလည်းလာကြအုတ်လုတ်၍ခိုင်မာစွာဖုတ်ကြဂုံအံ့ဟုတယောက်ကိုတယောက်ပြောဆိုကြ၏ထိုသို့ကြောက်အရာ၌အုတ်ကို၎င်းသရွတ်အရာ၌ရေညှိတမျိုးကို၎င်းရပြီလျင်လာကြမြေကြီးတပြင်လုံး၌အရရက်ကွဲပြားမြည်ကိုစိုးရင်၍မြို့ကို၎င်းမိုးကောင်းကင်သို့မှီသောရဲရိုက်ကို၎င်းတီလုတ်သည်ဖြင့်ကြော်စောကိတ်တိရှိစေခြင်းဟာပြုတ်ကြဂုံအံ့ဟုပြောဆိုကြ၏တဲ့ကဲနှိုင်းရှင်ကျဲအရာအဖြစ်ဟာရှင်းမနေဘူးလားအခုအခန်းကြီး3မှာကျတော့အငယ်1ကနေစပြီးတော့ကြည်ပါတယံရောအခါနေဘုခတ်နေဇာမင်းကြီးသည်အမြင့်အတောင်60အနံ6တောင်ရှိသောရွှေရုပ်ထုကိုလှုပ်ပြီးမှဘာဘူးလုံကြီးလက်ဒုရလွင်ပြင်၌တည်ထားတော်မူ၍တဲ့။ဒါဟာအံ့ဩစရာတိုက်ဆိုင်မှုလို့ဆိုရမှာလား။နှုတ်ကပတ်တော်ရဲ့နက်နဲသိပ်သီးခြင်းဝိညာဉ်တတိအပြည့်အဝရှိခြင်းဝိညာဉ်ခွန်အားကိုပေးစွန်းနိုင်ခြင်းသဘောတရားမဟုတ်ဘူးလားလို့ကျွန်တော်မေးချင်ပါလေ။ဒါအပြင်ဘာဘူးလုံအာနာရှင်ကြီးရဲ့မာနသဘောတွေစိတ်အလိုလိုက်ပြီးတော့မိုက်မဲရန်ကားခြင်းစိတ်ဓာတ်တွေကြည့်ခနေရှိတိုင်းသူများအသက်ကိုတတ်ဖို့တစ်ချက်မှလက်မတွန့်လောက်အောင်သွေးစာတာတွေကိုကိုကိုဖျားတဲ့ညအထင်ကြီးခဲ့ပုံတွေဟာလေအလွန်ကြီးမားတဲ့သမိုင်းမှတ်တမ်းများအဖြစ်ကျွန်တော်တို့ဆက်ပြီးတော့တွေ့ရပါတယ်ဒါတွေကိုဒန်ယေလနဂတိကျမ်းအခန်းကြီး3ရဲ့အငယ်73ကနေ78အတွင်းမှာအခုလိုအခိုင်အမာဖော်ပြပေးလိုက်ပါတယ်မိတ်ဆွေတို့သေချာစွာနားဆင်ကြကြပါထို့အခါနေပုခတ်နေဇာမင်းကြီးသည်ပြင်းစွာအမျက်ထွက်၍ရှာတဲ့မေရှက်အဘိဒတ်နီဂေါတုကိုခေါ်ကြည့်ဟုမိန့်တော်မူသည့်အတိုင်းသူတို့သည်အထံတော်သို့ရောက်ရင်းဟဲရှာတဲ့မေရှက်အဘိဒတ်နီဂေါတုငါဤဖျားတို့ကိုဝတ်မပြုလောငါတီထားသောရွှေရုပ်ထုကိုမကိုကွယ်လောယခုတွင်တဘိုးခရာဆောင်းပလွေတယောပတ်တာအဆရှိသောတူရိယာမျိုးတီးမှုတ်ခြင်းအသံကိုကြားသောအခါငါလှုပ်သောရွှေရုပ်ထုကိုပြတ်ဝတ်ကိုကွယ်အံ့သောငါအသင့်နေကြသို့မဟုတ်ရင်မီးလောင်လျက်ရှိသောမီးဗိုတဲသို့ချက်ချင်းပစ်ချမည်ငါဤလက်မှတ်ကဲလှသောဖျားကအဘေဖျားရှိသည်ဟုမိန့်တော်မူ၏ရှာတဲ့မေရှက်အဘေဒနေဂောတို့ကလည်းအရှင်မင်းကြီးနေပုခတ်နေစားအကျွန်ုပ်တို့သည်ဤအမှုနှိုက်ပြန်လျှောက်ရမည်အကြောင်းမရှိပါအကျွန်ုပ်တို့ကိုးကွယ်သောဖျားသခင်သည်မီးလောင်လျက်ရှိသောမီးဗိုတဲကအကျွန်ုပ်တို့ကိုကဲလှတ်နိုင်တော်မူ၏ကိုတော်ဤလက်မှတ်လည်းကဲလှတ်တော်မူလိမ့်မည်ထို့သို့ကဲလှတ်တော်မမူတော်လေအရှင်မင်းကြီးကိုတော်ဤဖျားတို့ကိုအကျွန်ုပ်သည်ဝတ်မပြုပါကိုယ်တော်ဤဖျားတို့ကိုအကျွန်ုပ်တို့သည်ဝတ်မပြုပါတီထားတော်မူသောရွှေရုပ်ထုကိုလည်းမကိုးကွယ်ပါဟုပြန်လျှောက်ကြ၏မိတ်ဆွေတို့ကိုပြီးခဲ့တဲ့သင်ခန်းစာမှာတုံးကလေးကဘာဘူးလုံလုံကြုံရေးတွေဟာငโกကလေးကဣတရီလာတီကိုသိပ်သေးစေခြင်းလွန့်တဲ့အတွက်တိုင်နာတောင်မှရိုးရိုးတိုင်နာမဟုတ်ဘူးအရှင်မင်းကြီးအရှင်မင်းကြီးအရှင်မင်းကြီးကရုပ်ထုကိုတီဝိုင်းကြီးနဲ့ဒရန်ငနဲ့လေးတီးလိုက်ကောအကုန်လုံးကဝတ်ပြုကြရမယ်ဝတ်မပြုတဲ့လူတွေကိုမိတဲ့ထက်ရမယ်ဆိုတာကိုကြိုတင်ပြီးပြောခဲ့ပါတယ်နော်အရှင်မင်းကြီးဒါကိုသတိရပါနော်အဲ့ဒီလိုသဘောမျိုးဆွတ်တတ်တသတိပေးခဲ့သေးတယ်ပြီးတော့မှကောင်းဝင်ရောအရှင်မင်းကြီးအခုကျွန်တော်တို့ခြောင်ဖန်ခဲ့တဲ့ဣတရီလဝွန်မင်း၃ပါးကတော့ဝတ်မပြုဘူးခမဝတ်မပြုဘူးဆိုပြီးတော့အဆင့်မှဘိန်းတက်အမဲစီကလေးပါထိုးပြီးတော့တိုင်ခဲ့ကြတာပဲဆိုတာကိုကျွန်တော်ဖော်ပြခဲ့ပြီးဖြစ်ပါတယ်အဲ့ဒီတော့ငโกကလေးကခစ်ခနဲရှိတိုင်းသွေးစာတက်တဲ့အာနာရှင်ရွှေခစ်ကြီးရဲ့ပိုင်ရှင်ဆိုပြီးတော့သူ့ကိုယ်သူဘဝင်လေဟတ်နေတဲ့အာနာရှင်ကြီးဟာလေစွေကနဲ့သွေးကြောက်ပြီးတော့သူညာလေယုံနေတဲ့တသဘောတည်းပဲတစ်ချက်ကလေးမှမဆိုင်ဘူးဆိုတာကိုဆက်ပြီးတော့တွေ့လာရပါတယ်ရှာတဲ့မေရှက်အဘေဒနေဂောတို့ကိုခေါ်ကြည့်တဲ့တခါရောက်လဲရောက်လာရောမိဝင်းဝင်းတောက်နေတဲ့မျက်လုံးကြီးတွေနဲ့ဟဲရှာတဲ့မေရှက်အဘေဒနေဂောတို့တဲ့ဟမ်မင်းတို့ကောင်းတွေငါဤဖျားကိုဝတ်မပြုသလားငါတီထားတဲ့ရွှေရုပ်ထုကိုမကိုးကွယ်သလားတဲ့ဖိတ်ပြီးတော့ဒေါသကြီးကြီးနေတာကိုသိလာပါတယ်ဇရွေးတောင်ဆင်လောက်အောင်អော်တဲ့အသံကြီးဖြစ်နေပါတယ်လူလိမ္မာအမြင့်အပြင်မထွက်စေနဲ့ဆိုတဲ့သဘောတရားအသည့်တရားကလေးနဲ့တောင်မှရာဇအိန္ဒြေကိုမဆောင်နိုင်တော့ဘူးအဲ့ဒီသဘောကိုရှင်းရှင်းကြီးတွေ့ရပါတယ်အငယ်15မှာပြန်ပြီးတော့ကြည်ပါယခုတွင်တဘိုးခရာစောင်းပလွေတယောပတ်တာအဆရှိသောတူရိယာမျိုးတီးမှုတ်ခြင်းအသံကိုကြားသောအခါငါလှုပ်သောရွှေရုပ်ထုကိုပြတ်ဝုတ်ကိုကိုယ်အံ့သောငါအသင့်နေကြသို့မဟုတ်ရင်မီးလောင်လျက်ရှိသောမီးဗိုတဲသို့ချက်ချင်းပစ်ချမည်ငါဤလက်မှတ်ကဲလွတ်နိုင်သောဖျားကအဘယ်ဖျားရှိသည်နည်းဟုမိန့်တော်မူ၏တဲ့ကြည်စံဘလောက်အထိဖျားသခင်ကိုအားပြိုင်နေပြီလဲသွေးနှစ်ထင်ရောက်နေပြီလဲဆိုတာဟာအထင်သာကြီးပေါ်လွင်နေပြီအဲ့ဒါဟာလူတယောက်ရဲ့အပြစ်တွေတည်းမှာကတော့အဆိုးဆုံးအပြစ်ပဲမိတ်ဆွေအပေါင်းတို့ဒီလက်ကြီးတဲ့အပြစ်ရှိအောင်မယ်လို့မိတ်ဆွေထင်ပါသလားငါဤလက်မှတ်ကဲလွတ်နိုင်သောဖျားကအဘယ်ဖျားရှိသည်နည်းတဲ့မိတ်ဆွေအပေါင်းတို့အဲ့ဒီအချိန်မှာဣတရေလဝန်မင်း၃ယောက်ရဲ့တုံ့ပြန်တဲ့အဖြေကတော့ နေပုတ်ခတ်နေစာရဲ့ဒေါသနဲ့တခြားစီပဲအလွန်အလွန်သွေးအေးလွန်းလှပါတယ်ရှာတဲ့မေရှက်အဘေဒနေဂောတို့ကလည်းအရှင်မင်းကြီးနေပုတ်ခတ်နေစာအကျွန်ုပ်တို့သည်ဤအမှု၌ပြန်လျှောက်ရမည်အကြောင်းမရှိပါအကျွန်ုပ်တို့ကိုးကွယ်သောဘုရားသခင်သည်မီးလောင်လျက်ရှိသောမီးဘိုတဲကအကျွန်ုပ်တို့ကိုကယ်လွတ်နိုင်တော်မူ၏ကိုရောဤလက်မှလည်းကယ်လွတ်တော်မူလိမ့်မည်ထို့သောကယ်လွတ်တော်မမူတော်လေအရှင်မင်းကြီးကိုယ်တော်ဤဖျားတို့ကိုအကျွန်ုပ်တို့သည်ဝတ်မပြုပါတီထားတော်မူသောရွှေရုပ်ထုကိုလည်းမကိုးကွယ်ပါဟုပြန်လျှောက်ကြ၏တကယ်ကိုစိတ်လှုပ်ရှားစရာပဲလို့ကျွန်တော်ကတော့ခံယူမိပါတယ်ဒီနေရာမှာအနည်းငယ်စဉ်းစားသင့်တာကတော့ဒီပုဂ္ဂိုလ်သုံးယောက်တို့ဟာသူတို့အမှန်နာမည်ရင်းတွေဟာဟာနနိမိရှိလအာဇရီစတဲ့ယုဒနာမည်တွေပဲဖြစ်တယ်ဣသရေလနာမည်တွေပဲဖြစ်တယ်ဒါပေမဲ့ဘာဖြစ်လို့အဲ့ဒီလိုမိခင်နာမည်ရင်းတွေကွယ်ပြောက်ပြီးတော့ရှာတဲ့မေရှက်အဘေဒနေဂောဆိုတဲ့ဘာဘူးလုံနာမည်တွေကိုပဲဖော်ပြသလဲရှင်းရှင်းကလေးပြောရရင်တော့သူတို့ဟာနေပုခတ်နေစာအပေါ်မှာတစ္ဆာစောင့်တည်တယ်ဂျူးဆိုတဲ့လူမျိုးရေးမာနနဲ့စိတ်တွေခိုင်မာနေကြတာမဟုတ်ဘူးအဖဖျားသခင်အပေါ်မှာယုံကြည်ခြင်းအပြင်သားချင်းအသက်ရှင်လျှောက်လှမ်းနေခြင်းဖြစ်တယ်ဆိုတဲ့သဘောကိုဒီအပိုင်းမှာရှင်းလင်းပြသစွာနားလည်စေပါလေနောက်တစ်ခုသိပြီးတော့အားရဖို့ကောင်းနေတာကတော့အဖဖရာသခင်အပေါ်မှာယုံကြည်ခြင်းနဲ့အတူအလိုတော်ကိုဝန်ခံခြင်းပါပဲဟုတ်ပါတယ်အဖဖရာသခင်ဟာအကျွန်ုပ်တို့ကိုကယ်လွတ်နိုင်တော်မူတယ်မိတဲ့ကလည်းကယ်လွတ်နိုင်တယ်အရှင်အာနာအောက်ကနေလည်းကယ်လွတ်နိုင်တယ်ဒါပေမဲ့ကယ်လွတ်ခြင်းမှလည်းလွတ်မယ်သူ့အလိုတော်ပဲမလွတ်သည့်တိုင်အောင်လည်းဘာမှအရေးမကြီးဘူးအရှင်မင်းကြီးရဲ့ဖရာတို့ကိုတော့ကျွန်တော်ဝတ်မပြုနိုင်ဒီရွှေရုပ်ထုကြီးကိုလည်းဥမချနိုင်ပါဘူးတဲ့မေဆွေအပေါင်းတို့အခုအချိန်မှတော့ဒေါသအိုကြီးနေပုခတ်နေစာဟာဘယ်လိုများစခန်းဆက်တော်မဲဆိုတာကိုထိမ့်မနိုင်သိမ့်မရဖြစ်တော်မဲဆိုတာကိုဆက်လက်နားဆင်ကြည်စေခြင်းပါတယ်။ဒံယေလအနာဂတိကျမ်းအခန်းကြီး3အငယ်19မှ23ထိုအခါနေပုခတ်နေစာမင်းကြီးသည်ပြင်းစွာအမျက်ထွက်သဖြင့်ရှာတဲ့မေရှက်အဘေဒနေဂောတို့ကိုကြည့်ရှု၍မျက်နှာတော်ပြက်လျက်မိဘကိုအရင်တည်းခုနှစတိုး၍ပူစေခြင်းဟာ၎င်းခွန်အားကြီးသောစစ်သူရဲ့တို့သည်ရှာတဲ့မေရှက်အဘေဒနေဂောတို့ကိုတုံ့နှောင်၍မီးလောင်လျက်ရှိသောမီးဘိုတဲတို့ချပစ်စီခြင်းဟာ၎င်းအမိန့်တော်ရှိသည့်အတိုင်းထိုသူသုံးယောက်တို့ကိုဘောင်းပြီးအင်းကြီးဝတ်လုံအစရှိသည်တို့နှင့်တကွတုံ့နှောင်၍မီးလောင်လျက်ရှိသောမီးဘိုတဲတို့ချပစ်ကြသောအခါရှင်ဘရင်၏အမိန့်တော်ကြက်တဲ၍မီးဘိုသည်အလွန်ပူသောကြောင့်ရှာတဲ့မေရှက်အဘေဒနေဂောတို့ကိုဆွဲချသောသူတို့သည်မီးလျံအရှိန်ကြောင့်ဖေးကြ၏ထိုသူသုံးယောက်တို့မူကားတုံနှောင်လျက်ပြင်းစွာလောင်သောမိဘတဲ့သို့ကြာရောက်လေ၏တပြင်းစွာအမျက်ထွက်တယ်နှစ်မျက်နှာတော်ပြက်တယ်တဲ့ကျွန်တော်အထက်ကပြောခဲ့တာတွေဟာမလွန်တော့ပါဘူးနော်တကယ်ရာဇအိန္ဒြေဆိုတာကိုနှမ်းစီကလေးလောက်တောင်မှမစောင့်နိုင်တော့ဘူးဒီလောက်တောင်စော်ကားမော်ကားပြုတဲ့အကောင့်ကြီးခွေးသေးဝက်သေးသေစီဆိုတဲ့တောင်ပို့ဆိုးတဲ့ကြောက်ခမန်းလိလိအသေးစိုးအသင့်ပြင်ထားတဲ့မိဘကြီးကိုခုနှစတိုးပြီးတော့အလျံတရေရေဖြစ်အောင်မိသွေးတွေထက်ထက်ဟုံးဟုံးတောင်းနေတဲ့အဲ့ဒီမိဘကြီးတဲကိုဒင်းတို့သုံးယောက်ကိုအရှင်လက်လက်ထဲ့ပြီးတော့ပြာချပြေးတဲ့ပြစ်ချတဲ့တာဝန်ကိုလည်းမစွန့်မတန်စစ်သားများနဲ့မသုံးနဲ့တကယ်ဗလကောင်းတဲ့ကောင်ကြီးတွေကဝိုင်းပြီးတော့တုံနှောင်စေမဖြစ်လို့ဆိုတော့ဒီကောင်ကြီးကိုယ်တိုင်ကအသီးအနှံတွေစားပြီးတော့သိပ်ထွားကြနေတယ်ဒင်းတို့သုံးယောက်စလုံးကိုပြီးတော့မှဘောင်းပီဝတ်လုံအင်ဂျီတွေနဲ့ပဲကြင့်နေအောင်ကောင်းချင်းတုံများလို့ထုတ်ပြီးမှမိဘတွေကိုပြစ်ချတဲ့အဲ့ဒါနဲ့ပဲဘာဘူးလုံဘရင်ညာလေယုံဘဲလေယုံလေးလုံး၆ဖက်ကြီးတွေဟာအဲ့ဒီကောင်းညင်းတို့ဣတရီလာ၃ယောက်ကိုဆွဲပြီးတော့မိဘတဲကိုပြစ်ချကြတယ်။အဲ့ဒီမှာတင်သေကုန်တယ်။ဘသူတွေသေတာလဲဆိုတော့အဲ့ဒီပြစ်ချတဲ့ဗလာကြီးတွေသေတာ။မထူးဆန်းဘူးလား။မိဘုံကြီးဟာခုနှစ်ဆအားကောင်းပြီးတော့တရှဲရှဲဖြစ်နေတယ်။အယမ်းပူနေတယ်။အဲ့တော့သူ့အနားကိုကတ်ပြီးတော့ဣတရီလာ၃ယောက်ကိုယူသွားရတယ်လူတွေ။အထုပ်တွေပြစ်ချပြီးတော့ပြေးတော့မယ်လှုပ်တုံးမှာပဲ။မိဟပ်ပြီးတော့ဖောင်းပေါင်းဖောင်းပေါင်းနဲ့ခရမ်းသီးများမိအောင်တလို့အသနီလန်ပြီးတော့အဲ့ဒီနေရာမှာတင်လဲသေကုန်ကြတော့တာပါပဲ။ဒါဆိုရင်မိဘတဲကိုရောက်သွားတဲ့လူတွေဆိုရင်တော့အစအနတောင်ပျောက်သွားမယ်လို့ထင်စရာဖြစ်နေပြီပေါ့။ဒံယေလအနာဂတိကျမ်းအခန်းကြီး3အငယ်24နဲ့25ထိုအခါနေပုခတ်နေစာမင်းကြီးသည်အံ့ဩမိန်မော၍အလျင်တစောထပြီးလျှင်လူသုံးယောက်တို့ကိုတုံ့နှောင်၍မိတဲသို့ချပစ်သည်မဟုတ်လောဟုတိုင်ပင်မူးမတ်တို့အားမေးတော်မူ၏။မူးမတ်တို့ကလည်းမှန်ပါ၏ဖျားဟုပြန်လျှောက်ကြလျင်ရှင်ဘရင်ကလူ၄ယောက်တို့သည်မတုံ့မနှောင်ဘဲမိတဲ၌သွာလာ၍ဘေးဥပတ်နှင့်ကင်းလွတ်သီးကိုငားမြင်သည်တကားသရုတ်ထသူသည်ဖျားသား၏အစင်းတရံရှိသည်ဟုမိန့်တော်မူ၍ကျွန်တော်စိတ်ချင်းပြောရရင်ဒီဘရင်ကြီးဟာခုနှစ်ဆလောက်တရှဲရှဲမြည်နေတဲ့မိဘကြီးကိုခက်လန့်လန့်ကယာယီပလင်ပေါ်မှထိုင်ပြီးတော့စိန်ခံပြီးကြည်နေလိမ့်မယ် အရှင်လက်လက်လူသက်ပွဲကြီးရဲ့အရသာကိုခံပြီးတော့ကြည်နေလိမ့်မယ်။အဲ့ဒီတော့အဲ့ဒီ၃ယောက်မိတဲ့ရောက်သွားတာကိုအရင်တွေ့မယ်။ဒါပေမဲ့အဲ့ဒီ၃ယောက်ကိုဆက်မကြည့်နိုင်တော့ဘဲနဲ့သူ့တပည့်အဲ့ဒီ၃ယောက်ကိုတွားပြီးတော့ပြစ်ချရတယ်။ဗလာကြီးကောင်းကောင်းနဲ့လူ၆ယောက်သောသူတွေဟာအဲ့ဒီနားမှာပဲမိတွေဆွဲပြီးတော့ကိုယ့်ရဲ့ကာယနဲ့သေသွားတာတွေကိုပါဇက်ကြီးအဟောင်းသားယင်တမမနဲ့တဖြစ်တောက်တောက်နဲ့အရင်မြင်ခဲ့ရလိမ့်မယ်။အဲ့ဒီသူ့ရဲ့တပည့်ကြီးတွေသေတော့မှစောစောကဣသရေလ၃ယောက်ကိုလေဒီ၃ယောက်လေခုလောက်ရှိရင်တော့မိသွေးဒုံးကြီးတွေဖြစ်လောက်ပဲဆိုပြီးတော့လှဲ့လေကြိလိုက်ရောနေပုခတ်နေစာတယောက်တကယ်သွေးပြက်လောက်အောင်ဖြစ်သွားပြီးတော့ကို့မျက်စိကို့မယုံနိုင်အောင်တွေဖြစ်ရပြီ။ကျမ်းစာမှာဖော်ပြထားပါတယ်။အံ့ဩမိန်မော၍အလျင်တစောထ၍တဲ့။အုံနှောက်ပြက်သွားပြီ။ဘလောက်အထိကြောင်သွားရသလဲဆိုတာကိုတော့ကို့မျက်စိအောက်မှာတင်ကောင်းချင်းတုံများလို့ထုတ်ပြီးတော့အဲ့ဒီဗလာကြီးနဲ့လူအ ਨੇ ဆုံး6ယောက်လောက်ဝိုင်းပြီးပြစ်ချတာကိုမြင်ရရက်သားနဲ့မေးတဲ့အဖန်ကိုပဲနားဆင်ကြည့်ကြပါသူ့အနားမှာသူ့လိုပဲဦးကြောင်ကြောင်ဖြစ်နေတဲ့အမတ်ကြီးတွေဝန်ကြီးတွေကိုမေးခြင်းပါမောင်မင်းတို့မောင်မင်းတို့အဲ့ဒီဣတရီလာ3ယောက်ကိုမိတဲ့ကိုချလိုက်တယ်မဟုတ်လားတဲ့သိရသားနဲ့မေးတာကြောင်ပြီးတော့မေးတာဒလင်ကားလောက်ယူသွတ်သွားလို့မေးတာပါပဲဟုတ်ပါတယ်အဲ့ဒီအတိုင်းဖြစ်ကိုဖြစ်ရမှာပါသူ့ရဲ့မြင်ကွင်းတွေဟာသူ့ကိုအတိတ်ကာလအိမ်မက်ကြီးလိုတခါထောက်ပြီးတော့တခါထပ်ပြီးတော့ခြောက်လှန့်လိုက်လိုပဲပြီးတော့မှ तू ကပြောတယ်ထဲ့လိုက်တာကလူ3ယောက်ထဲ့လိုက်တာကလူ3ယောက်အခုကျတော့လူ4ယောက်လူ4ယောက်တောင်မှกว่าတဲ့လူ4ယောက်ကြီးများတောင်ဖြစ်နေပါလားกว่าပြန်မကြတဲ့အပြင်အဲ့ဒီမိထဲမှာသူတို့ကိုတုတ်ထားတဲ့အဝတ်စားတွေအကုန်ပြေပြီးတော့မမမမနဲ့လမ်းလျှောက်နေကြသေးတယ်နောက်ထပ်တိုးလာတာကတော့ဖျားသားကြီးအစင်းသဏ္ဍာန်ကြီးရှိနေတယ်လို့ငာမြင်နေရတယ်တဲ့ဟုတ်ပါတယ်နေပုခတ်နေစာမင်းကြီးရဲ့ဖြစ်ပုံတွေဟာတော်ယုံတတ္တိနဲ့ဆိုရင်လေချက်ချင်းယူလောက်တယ်လို့ပဲကျွန်တော်ကတော့တွေးမိပါတယ်အဲ့ဒီလောက်ထိရေရဲတောက်နေတဲ့အလျံတညင်းကြီးခုနစမိဖို့ကြီးတဲ့မှာလူ3ယောက်ကိုသွားထဲတယ်ထဲတဲ့လူတွေကမိဖို့နားမှာလေသေးတယ်မိဖို့တွေကလူတွေ3ယောက်ကတော့မသေးပဲနဲ့ပြုံပြုံပြုံပြုံနဲ့သူ့ကိုကြည့်နေတယ်အဲ့ဒီထဲကမှနောက်ထပ်လူသားတစ်ယောက်ကလည်းထပ်ပြီးတော့တိုးလာသေးတယ်ဆိုပါလားအဲ့ဒီတိုးလာသူဟာလေဖះရဲ့သားနဲ့တူတယ်တဲ့ကိုယ်တိုင်ဝန်ခံလိုက်ပါလေဘာဘူးလုံနေပုခတ်နေစာဆိုတာဟာနော်ဖះသခင်ကိုသိလျက်နှင့်အဲ့ဒီအချိန်မှာကိုးကွယ်ခြင်းမရှိသေးဘူးဒီနေရာမှာသူဟာကက်တင်ရှင်သခင်ခရစ်တော်ရဲ့တကိုးကြည့်သောကိုစားပြုရုပ်ဝါကိုပဲတွေ့ရခြင်းလားသို့မဟုတ်အဖဖះသခင်ရဲ့အထူးကောင်းကင်တမန်တပါးပါးကိုတွေ့ရတာများလားကျွန်တော်တို့အတိအကျမသိနိုင်ပါဘူးဒါပေမဲ့အဲ့ဒီခေတ်ကဖျားအမျိုးစုံကိုနတ်ယုတ်အမျိုးစုံကိုလှုပ်ပြီးတော့ကိုးကွယ်နေကြတာဆိုတော့ဒီဘရင်ကြီးရဲ့စိတ်ထဲမှာနတ်တပါးပါလို့ရောင်ဝါဝါတွေးဆမိခြင်းဖြစ်လိမ့်မယ်လို့လည်းကျွန်တော်တွေးမိပါတယ်။တစ်ချိန်တည်းမှာဒီလူတွေကိုသူတို့ကိုးကွယ်တဲ့ဖျားသခင်ကိုတော်ဒိုင်ကကယ်လို့သားလျင်ဒီလက္ခဏာကြီးတွေကိုတွေ့ရတာပဲဆိုပြီးတော့လေကြက်သိမ်းမွေးညှင့်တွေထသွားမိလိမ့်မယ်အမှန်လို့ကျွန်တော်တွက်ဆပါတယ်။ဘယ်လိုပဲဖြစ်ဖြစ်နေပုခတ်နေစာရဲ့ပြာယာခတ်ရပုံတွေကိုကြည်ပါစိတ်ပဲတော့မှမထိမ့်နိုင်တတ်တဲ့လူကြီးတယောက်ပြီးပြီးဆွေကနေထပြီးတော့မိဘုံနာကိုအတင်ပြေတယ်ဂမူးရှုတို့တွေဖြစ်ကုန်ခဲ့ပါလေဆက်လက်နာဆင်ကြည်ပါဒံယေလအနာဂတိကျမ်းအခန်းကြီး3အငယ်26နဲ့29မိလောင်လျက်ရှိသောမိဘဝနာတို့ချင်းကပ်ပြီးလျှင်အမြင့်ဆုံးသောဘုရားသခင်ဤကျွန်းရှာတဲ့မေရှက်အဘေဒနေဂောတို့ထွက်၍လာကြလော့ဟုမိန့်တော်မူသည့်အတိုင်းသူတို့သည်မိတဲ့ကထွက်လာကြ၏သောဘွားမြို့ဝန်စစ်ကဲအတွင်းဝန်တို့သည်ဝိုင်း၍မိမလောင်နိုင်သောထိုသူတို့ကိုကြည့်ရှုကြ၏သူတို့ဆန်းချီတပင်မျှမမြိုက်ဝတ်လုံလဲခြာနာခြင်းမရှိမိလောင်သောအနံ့လဲကင်းလွတ်၏မိတ်ဆွေတော်တရှင်အပေါင်းတို့ကျွန်တော်ဟာပြီးခဲ့တဲ့သင်ခန်းစာတွေမှာကလေးကသစ္စာတရားအမှန်ကိုဘလောက်ပဲသိနေနေလူရဲ့ဇာတိပဂရိစိတ်ဟာအဲ့ဒီသစ္စာတရားကိုဇွတ်ညင်းပယ်တတ်တယ်ကျွန်တော်တို့တတွေ့ရဲ့အသက်တာတွေမှာလေကြိမ်ပန်များစွာမှာအဖဖရာသခင်ရဲ့တီရှိခြင်းကိုသိဖို့အကြောင်းတွေဖန်နေတဲ့ကြားတွေကပဲအဖဖရာသခင်ကိုမရှာနိုင်ပဲရှိတတ်ကြတယ်ဆိုတာကိုကျွန်တော်တင်ပြခဲ့ပါသေးတယ်။ဟုတ်ပါတယ်။အဲ့ဒီလိုလူသားတို့ရဲ့ဖရာသခင်ကိုညှဉ်းဆန်တတ်ခြင်းထောင်ထားချမ်းသာတတ်ခြင်းသဘောတွေကိုဘာဘူးလို့နိုင်ငံတော်ကြီးဟာသက်သေပြနေသလိုနေပုခတ်နေစာဟာလေဆိုင်းပုတ်ထောင်ပြနေသလိုပဲလို့ကျွန်တော်ပြောချင်ပါတယ်။လူသားကတော့ခန္ဓာသဘောအရာတယောက်တည်းပါပဲနော်။ဒါပေမဲ့နှလုံးသားနဲ့ခံယူချက်တို့ဟာခုစာကလေးကျော်ခုစီတမင်းဆိုသလိုခံယူချက်တွေစိတ်အစဉ်တွေဟာပြောင်းလဲတတ်ခြင်းတွေရှိတယ်ဆိုတာကိုကျွန်တော်တို့သတိပြုမိဖို့အထူးပဲလိုအပ်လာပါတယ်။ဒံယေလကနေပြီးတော့ဘသူမှမဖော်ပြနိုင်တဲ့အိမ်မက်အတိတ်ဘယ်ကြီးတွေကိုဖော်ပြပေးလိုက်တဲ့အချိန်တုန်းကများဆိုရင်လေနေပုခတ်နေစာတယောက်ဘယ်လိုဖြစ်ခဲ့တယ်ဆိုတာကိုမိတ်ဆွေတို့မှတ်မိကြမှာပါ ထိုအခါနေပုခတ်နေစာမင်းကြီးသည်ပြတ်ဝတ်၍ဒံယေလကိုရှ िख ိုး၉ခွယ်ပြီးလျှင်ပူဇော်သက်ကပြုခြင်းဟာ၎င်းနတ်သားမျိုးကိုမိရှို့၍ဆက်ကတ်ခြင်းဟာ၎င်းစီရင်တော်မူလျက်ကိုတော်သည်ဤနဲ့နဲသောအရာကိုဖွင့်ပြနိုင်သည်ဖြစ်၍အကယ်စင်စစ်ကိုတော်ဤဖျားသခင်သည်ဖျားတို့ဤဖျားဘရင်တို့ဤအရှင်နဲ့နဲသောအရာကိုဖွင့်ပြတော်မူသောသခင်ဖြစ်တော်မူ၏ဟုမိန့်တော်မူ၍တဲ့တကယ်သူ့လောက်ဖះကိုကြောက်ရတဲ့ကြောက်တတ်တဲ့လူကြီးလောကမှာမရှိတဲ့ပုံစံမျိုးသူဟာအဲ့ဒီအချိန်မှာဖော်ပြခဲ့တယ်။ဟောဘာမှမကြဘူးနော်။အခန်းကြီး3အငယ်15လေးရောက်ကောစောရုံးကမိတ်ဆွေတို့ကြားခဲ့တဲ့အတိုင်းပဲ။ယခုတွင်တဘိုးခရာစောင်းပလွေတရပတ်သာအဆရှိသောတူရိယာမျိုးတီးမှုတ်ချင်းအသံကိုကြားသောအခါငါလှုပ်သောရွှေရုပ်ထုကိုပြတ်ဖို့ကိုးကွယ်အံ့သောငါအသင့်နေကြ။သောမဟုတ်ရင်မိလောင်လျက်ရှိသောမိဘတဲ့သို့ချက်ချင်းပြစ်ချမည်ငါဤလက်မှကယ်လွတ်နိုင်သောဖျားကအဘယ်ဖျားရှိသနည်းဟုမိန့်တော်မူ၏တဲ့ဟောတခါ나이ဘိုင်းလောက်အကြံမှာတော့အံဩလို့မကုန်နိုင်ပွဲဒီအဖြစ်ကြီးကိုနဖူးတွေ့ဒူးတွေ့တွေ့ရပြီးတာနေအဲ့ဒီမိဘကြီးနာအထိအထိတ်လန့်ပြေးတယ်အမြင့်ဆုံးသောဖျားဤကျွန်းရှာတဲ့မေရှက်အဘေဒနေကောတို့ထွက်၍လာကြလောတဲ့ကဲလူရဲ့နှလုံးသားဟာအပြောင်းအလဲမမြန်လုံးဘူးလားကျွန်တော်ပြောခဲ့တဲ့အတိုင်းပဲအခုစာကလေးကျော်အခုစီဒမင်းဆိုတဲ့သဘောတရားအတိုင်းပဲမဟုတ်ဘူးလားအဲ့ဒီအချိန်မှာသူ့ရဲ့ကိုရံတော်တွေမူကြီးမှတ်ရဝန်ကြီးတွေဟာသူ့နောက်ကိုတထွေးကြီးပြေးလိုက်လာကြတယ်သူ့အမိန့်အတိုင်းဣတရေလယုံကြည်သူဝန်မင်း၃ယောက်တို့ဟာလေမိဘကြီးတွေကအေးအေးဆေးဆေးပဲထွက်လာကြတယ်၃ယောက်စလုံးငကိုအတိုင်းပဲသပင်ကလေးတွေတောင်မှမီးမဆွဲခဲ့ဘူးဝတ်လုံတွေအရှင်းအပြောင်းအလဲမရှိဘူးညောနံကလေးမိโกအနံကလေးတောင်မှမရကြရဘူးတဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဖဖះသခင်ရဲ့စီရင်တော်မူခြင်းဆိုတာတွေဟာအလွန်အလွန်နဲ့နဲ့လှပါတယ်နော်ဒီအပိုင်းနဲ့ပတ်သက်ပြီးတော့တချို့သူတည်ပီတွေကယုတ်တိမရှိဘူးတို့ယုတ်တိမတန်ဘူးတို့အတိတ်ပဲမရှိဘူးတို့ပြောတာတွေကျွန်တော်တို့ကြားပူပါတယ်အခုကျွန်တော်တို့ခေအထူးသဖြင့်သိပ္ပံပညာနဲ့လူဖြစ်နေရတဲ့အချိန်ကာလမှာသိပ္ပံဤမကြဘူးဆိုတဲ့အဖန်တွေဟာလည်းမြောက်များစွာရှိပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုသိပ်ပံမကြတဲ့ဤတွေနဲ့ပဲအဖဖရာသခင်ဟာကျွန်တော်တို့ကိုအသက်ပေးခဲ့တယ်။ကျွန်တော်တို့ကိုအသက်ပေးဖြစ်တဲ့လောကရန်တရားကလည်းရွေးထုတ်ပေးခဲ့တယ်ဆိုတာတွေ့ကိုလေကျွန်တော်တို့မမေ့ဘူးအထူးပဲလိုအပ်လာပါတယ်။ဒံယေလအနာဂတိကျမ်းအခန်းကြီး3အငယ်28နေပုခတ်နေစာမင်းကြီးကလေရှာဒရက်မေရှက်အဘေဒနေဂောတို့ဤဖရာသခင်သည်မင်္ဂလာရှိတော်မူစေတည်း။မိမိတို့ဖရာမှတပါအခြားသောဖရာကိုဝတ်ပြုကိုးကွယ်ခြင်းနှင့်ကင်းလွတ်မည်အကြောင်းဖျားသခင်ကိုယုံကြည်ကိုးစား၍မင်းကြီးအမိန့်တော်ကိုဆံပြက်မိမိတို့ကိုကိုပင်အနှံသောကျွန်းတော်ရင်းတို့ရှိရသို့ထိုဖျားသခင်သည်ကောင်းကင်တမန်ကိုဆေလွှတ်၍ကဲတင်တော်မူပြီမိတ်ဆွေတော်တတ်ရှင်အပေါင်းတို့ကျွန်တော်အကျဉ်းချင်းခွဲခြားစိတ်ဖြာသုံးသပ်ပေးခဲ့တဲ့အတိုင်းပဲမိတ်ဆွေတို့မြင်ရပါပြီနော်ပြောခဲ့တဲ့အတိုင်းစိတ်အင်မတန်လှုပ်ရှားလွယ်တဲ့ဧကရာကြီးဖြစ်ပါတယ်အကဲဆက်လွန်းလှတဲ့ဧကရာကြီးဖြစ်ပါတယ်ရာဇအိန္ဒြေမဆောင်နိုင်တဲ့ဧကရာကြီးဖြစ်ခဲ့ပါတယ်တော်သားအမြဲချုံချောင်းထွက်ခဲ့တဲ့တွေဟာအကုန်ကြက်ပြောက်ငှက်ပြောက်ပျောက်ကွယ်သွားခဲ့ပါပြီ။ဣသရေလတို့သုံးယောက်ဤဖျားသခင်သည်မင်္ဂလာရှိစေတော်မူသည်တဲ့။တိုင်းပြည်ကောင်းဆောင်ကြီးတွေအချင်းချင်းဖန်ကွက်ကလေးတွေတိတ်တိတ်ပြီးတော့လောကုတ်လုတ်တဲ့အဖန်လူပဲလို့ကျွန်တော်တွေးမိပါတယ်။ဣသရေလသုံးယောက်တို့ဤဖျားသခင်သည်မင်္ဂလာရှိစေတော်မူသည်တဲ့။ငါဤဖျားသခင်လို့သူယတိပြတ်မဖော်ပြခဲ့သေးပါဘူး။ဟုတ်ပါတယ်ငါဤဖျားသခင်လို့သူယတိပြတ်မယုံကြည်နိုင်သေးဘူးလို့ကျွန်တော်အောက်မြင်မိပါတယ်စိတ်ထိတ်ကြိုက်မိပါတယ်ဒါပေမဲ့အဲ့ဒီလိုအဖဖျားသခင်ရဲ့ဘုံတကူအာနုဘောတော်ကိုသူကောင်းကောင်းမြည်ဆန်ထိတွေ့ရပါပြီဒါကြောင့်မလို့ရှာတဲ့မေရှက်အဘေဒနေဂောတို့ဤဖျားသခင်ပြီးမင်္ဂလာရှိစေတော်မူတည်းမိမိတို့ဖျားမှတပါအခြားသောဖျားကိုဝတ်ပြုကိုးကွယ်ခြင်းနှင့်ကင်းလွတ်မည်အကြောင်းဖျားသခင်ကိုယုံကြည်ကိုးစား၍မင်းကြီးအမိန့်တော်ကိုဆံလျက်မိမိတို့ကိုယ်ကိုယ်ပင်အနှံသောကျွံတော်ရင်းတို့ရှိရသူထိုဖျားသခင်သည်ကောင်းကင်တမန်ကိုဆေလွှတ်၍ကဲတင်တော်မူပြီတဲ့တနည်းအားဖြင့်စောစောတုန်းကသူ့ရဲ့မျက်စိမြင်ကွင်းထဲမှာကြောင်ကရမ်းနဲ့နတ်တပါးပါများလာဆိုပြီးတော့သူ့ကြောင်ကရမ်းမြင်ခဲ့ရတဲ့မြင်ကွင်းထဲကလူဟာကောင်းကင်တမန်ပဲအဖဖျားသခင်ဆေလွတ်ပေးလိုက်တဲ့အဖဖျားသခင်ရဲ့ကိုစားပြုရုပ်ဝါပဲဆိုရကိုသူချက်ချင်းပြောင်းလဲဝန်ခံပေးလိုက်ပါပြီ။ဒံယေလအနာဂတိကျမ်းအခန်းကြီး3အငယ်29နဲ့30အဆုံးအထိထို့ကြောင့်အယက်ရက်တို့၌နေ၍အသီးအသီးအခြားကြသောဘာသာစကားကိုပြောသောလူအမျိုးတို့တွင်တစုံတစ်ယောက်သောသူသည်ရှာတဲ့မေရှက်အဘေဒနေဂောတို့၏ဖျားသခင်အားပြစ်မှားသောစကားကိုပြောလျင် ထိုသူကိုအပိုင်ပိုင်စင်စေသူဤအိမ်ကိုလည်းနောက်ချေးပုံဖြစ်စေဟုငါအမိန့်တော်ရှိ၏အကြောင်းမူကားထိုမြလောက်သောကဲတင်ခြင်းကိုထိုဖျားသခင်မှတပါအဘယ်ဖျားမြမပြုတ်နိုင်ဟုမိန့်တော်မူပြီးလျင်ဘာဘူးလုံနိုင်ငံတွင်ရှာတဲ့မေရှက်အဘေဒနေဂောတို့ကိုချီးမြှောက်တော်မူ၏တဲ့မိတ်ဆွေဖျားသခင်ကိုသီကျွန်းလာတယ်လို့ပြောနိုင်တဲ့အဆင့်ကိုရောက်ပြီမေလူဇာတိမမာနကလေးတွေကတော့အရှင်းမပြောက်နိုင်ပါဘူးနော်ဒါနဲ့နှုတ်နှုတ်ဆင်းဖို့ကြိတ်နေလုံမေငါတိုင်းပြည်ငါ empire တဲကဘယ်လူမျိုးပဲဖြစ်ဖြစ်ဘယ်စကားကိုပြောတဲ့တိုင်းတစ်ပါးသားပဲဖြစ်ဖြစ်ဣသရေလကြီးဖျားသခင်ကိုပြစ်မှားတဲ့ကောင်တွေမှန်ရင်ဒါနဲ့နှုတ်နှုတ်ဆင်းပြီးတော့သူတို့အိမ်တွေကိုလည်းနောက်ချေးပုံတွေဖြစ်စေတဲ့မိတ်ဆွေအပေါင်းတို့အကယ်၍သာဒီအမိန့်ကြီးဟာလွန်ခဲ့တဲ့နာယီအနည်းငယ်တုန်းကများသူချမှတ်ခဲ့တယ်ဆိုပါတော့နှုတ်နှုတ်ဆင်းခံရမှာဟာသူကိုယ်တိုင်ဖြစ်နေပြီနောက်ချေးပုံကြီးဖြစ်သွားရမှာဟာလေသူ့ရဲ့နန်းတော်ကြီးဖြစ်နေပြီစရတွေ့ကိုသူပြန်တွေးမိရင်းနဲ့ဒီဘရင်ကြီးဟာငโกကလေးကအုံနှောက်မူမှန်ရာကနေပြီးတော့သွဲ့သွဲ့လေအောင်ယူသွားလိမ့်မယ်လို့ကျွန်တော်လေးနဲ့စွာတွေးဆဆင်ခြင်မိပါတယ
်ဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့တင်ပြရတော့တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒန်ယီလအနာဂတိကျမ်းအခန်းကြီး၄အခန်းငယ်၁ကနေအခန်းငယ်၂၂အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်